ရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်ရေကင်းစခန်း30ကျော်ကိုအာဆာအဖွဲ့ကအကြမ်းဖက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းတပ်မတော်ကနယ်မြေရှင်းလင်းရေးဆောင်ရွက်ရာမှာလူခွင့်ရေးချိုးဖောက်တာတွေရှိခဲ့တာကြောင့်ကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးချုပ်မင်းအောင်လှိုင်နဲ့ထိတ်တန့်တပ်မတော်ရရှိတွေကိုအရေးယူဖို့အခုလိုစာရေးသားပေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးချုပ်မင်းအောင်လှိုင်အပါအဝင်တပ်မတော်ထိပ်သီးခေါင်းဆောင်တွေကိုအမေရိကန်အစိုးရအနေနဲ့အရေးယူလိုက်ခြင်းဖြင့်လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်နိုင်ငံအနေနဲ့သီးခံခွင့်လွှတ်ခြင်းမရှိဘူးဆိုတာကိုပြသရရောက်ကြောင်းလဲအမေရိကန်လွှတ်တော်အမတ်တွေကရည်သားထားပါတယ်။နိုင်ငံတကာအတိုင်းအဝန်အမြင်မှာတပ်မတော်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူတာတွေမရှိကြောင်းဒီမိုကရေစီလမ်းကြောင်းကိုအနောက်ရှက်ဖြစ်တာကြောင့်အခုလိုအရေးယူဖို့တိုက်တွန်းတာကိုကြိုးဆိုကြောင်း Forty Right အဖွဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကြွမ်းကျင်သူနီကီဒိုင်းမွန်းက RFA ကိုပြောပါတယ်
။နိုင်ငံတကာအတိုင်းအဝန်ကဒီစစ်တပ်ရဲ့ပြည်တွင်းမှာလုပ်နေတဲ့အလုပ်တွေကိုသူတို့ဝိုင်းပြီးတော့သီလာကျေးစီရတဲ့အချိန်မှာချိုးဖောက်မှုဖြစ်တိုင်းဖြစ်တိုင်းမှာစစ်တပ်အနေနဲ့အရေးယူမှုမရှိတဲ့ဟာကမြန်မာပြည်ရဲ့ဒီမိုကရေစီဖြစ်ဖို့ထုံးဖို့အတွက်ပေါ့နော်အဟန်တားအနောက်ရှစ်တဲ့ဖြစ်တယ်လို့ကျွန်တော်တို့ယူဆတော့အဲ့ဒီအဟန်တားအနောက်ရှစ်ဖြစ်နေတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကနေပြီးတော့အပြစ်ပေးခံမှုပြင်းမဲ့နေတဲ့လူတွေကိုအရေးယူဖို့စူးစမ်းတဲ့ခြေလှမ်းတွေဖြစ်တဲ့ခါကျကျွန်တော်တို့အနေနဲ့တော့ကြိုးစားရဲပေါ့
လွှတ်တော်အမတ်တွေရဲ့ပြည်စာမှာမြန်မာနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူတဲ့နေရာမှာတိုးတက်မှုမရှိကြောင်းနဲ့အမေရိကန်နိုင်ငံအနေနဲ့လည်းပိတ်ဆို့အရေးယူဖို့အခွင့်အလမ်းတွေရှိပေမဲ့သမ္မတဒေါ်နယ်ထရန့်ကမလုပ်ခဲ့ဘူးလို့လည်းအိတ်ဖွင့်ပြည်စာမှာထောက်ပြထားပါတယ်ပိတ်ဆို့အရေးယူတာဟာထိုက်တဲ့နဲ့ပြည်ထောင်ဖြစ်ပြီးဒဏ်ခတ်ပိတ်ဆို့တာတွေလုပ်ဖို့အမေရိကန်လွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်ဗိုလ်မှူးချုပ်မင်းအောင်လှိုင်ကိုပိတ်ဆို့အရေးယူဖို့တောင်းဆိုတဲ့အထက်မှာဒီမိုကရက်တစ်ပါတီကနာမည်ကြီးအမတ်မစ္စတာဒစ်စတာဗန်နဲ့ရီပဘလီကန်အမတ်မစ္စတာတောက်ကျန်းတို့လည်းပါဝင်ကြပါတယ်။တမ်မရော့ခေါင်းဆောင်တွေအနေနဲ့လူခွင့်ရေးချိုးဖောက်တာတွေမရှိဘူးဆိုပြီးနိုင်ငံတကာကညှင်းဆို့တာတွေပဲပြုလုပ်ပြီးလူခွင့်ရေးကာကွယ်တာတွေမှာတိတာတဲ့လုံဆောင်ရက်တွေမရှိတာကြောင့်အခုလိုပိတ်ဆို့ရွေးယူဖို့တိုက်တွန်းထားတာလို့မြင်ကြောင်းလူခွင့်ရေးတက်ကြွလှုပ်ရှားသူမက်ချယ်ရီဆာဟောင်းကပြောပါတယ်။
နိုင်ငံတကာဖိအားကိုပဲမရှိဘူးပဲငင်းပြီးတော့မှကိုယ့်ဘက်ကနေတော့လုံးဆက်ရှိတာတွေမလုပ်သွားကြဘူးပေါ့နော်အဲ့လိုမျိုးချိန်မှာနိုင်ငံတကာအဲ့ဒါကိုသူတို့ကဘယ်လိုမျိုးတတ်မှတ်လိုက်လဲဆိုတော့ဒီနိုင်ငံကလူခွင့်ရေးကိုကာကွယ်ပြဖို့ရန်အတွက်စိတ်ဆန္ဒမရှိဘူးနိုင်ငံရဲ့စိတ်ဆန္ဒလည်းမရှိဘူးကျွန်တော်တို့နိုင်ငံပေါ်လာပြီးတော့တုံ့တက်တာဖြစ်တယ်ဒီ US ကအဲ့လိုမျိုးလုပ်တာလည်းပဲခုမြန်မာနိုင်ငံမှာခွင့်ရေးကာကွယ်ပြဖို့အတွက်လှုပ်ဆောင်နေတဲ့ဟာတွေကတိတာချင်းမင်းဆိုမမင်ရလို့ပေါ့နော်ဖိအားတစ်ခုအနေနဲ့ဒါလုပ်တာဖြစ်တယ်
ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကတော့တက်မတော်ကိုအမိတက်ဆွဆွဲတာတွေတတ်တတ်မဟုတ်ဖဲလက်တွေဖြစ်နေတဲ့အထောက်အထားတွေနဲ့ဥပရိမဲ့ကျူးလွန်တာတွေဆိုအရေးယူတာမျိုးလုပ်တဲ့နယ်လို့ပြောပါတယ
်အထောက်အထားခိုင်လို့မလို့ဘယ်သူကပဲလုံလို့ရမ်းမ်းဆွဆွဲတာတွေနောက်ကရောကမီဆွဆွဲတာတွေကိုကြိုက်ဘူးညီညီအနေထားရပကတိအဖြစ်မှန်ကိုအမှန်တိုင်းပေါ်ပေါက်စီတင်တယ်အမှန်တကယ်ကျူးလွန်တဲ့အမှန်တကယ်လုံဆောင်တဲ့အချက်တွေဟာဥပဒေနဲ့မညီဘူးဆိုလို့ရှိရင်လည်းမညီတဲ့အလျောက်ထိုက်တဲ့အဆောင်ရွက်တွေကိုဆောင်ရွက်ပေးတာမျိုးကိုလိုချင်တယ
်။ဒီဆွဆွချက်တွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်။တက်မတော်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်လူခွင့်ရေးချိုးဖောက်တာတွေကိုစစ်ဆေးအရေးယူတာတွေပြုလုပ်နေပြီးဆွဆဲတာတွေမဟုတ်ဘဲအထောက်အထားနဲ့တိုင်ကြားတာတွေလုပ်ရင်စစ်ဆေးသွားမယ်လို့ဘုံမှုကျိုးစောမင်းထောင်းကပြောပါတယ်
။ရင်ကတိုင်းတမတော်ကာကွယ်ရေးဆိုတာလည်းဆွဲစည်းခြင်းနဲ့တွေ့ရခါမှာပြောခဲ့ပြီ။ကျွန်တော်တို့ရဲ့ထောက်ပြန်ချက်တွေထဲမှာပါခက်တာဆွဆွဲနေတာကအလုံးနဲ့သက်တည်အောက်ပါလိမ့်မယ်။ကျွန်တော်တို့ပုံစံဆက်စည်းတဲ့တမတော်ကာကွယ်ရေးဒီကြောင့်လည်းလုံခြုံရေးကောင်စီအနေနဲ့ဖွဲ့ဝင်နိုင်ငံလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေရောအတူရတဲ့ဆုံးမဲမှာလည်းအလုံးနဲ့သက်တည်အောက်ပါလိမ့်မယ်။အလုံးနဲ့သက်တည်အောက်ပါလိမ့်မယ်။ပုံစံဆက်စည်းခြင်
းရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်တာတွေကိုစစ်ဆေးဖို့ဗိုလ်ချုပ်အဆင့်ရှိသူတဦးကဥဆောင်စစ်ဆေးနေပြီးတမရော်အရာရှိတချို့အပါအဝင်ကျူးလွန်သူတွေကိုအရေးယူထားကြောင်းသတင်းထုတ်ပြန်ထားတယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းတမရော်ထိတ်တန့်အရာရှိ၄ဦးကိုအမေရိကန်နိုင်ငံဗန်နာရေးဝန်ကြီးဌာနကနေပိတ်ဆို့အရေးယူတာတွေပြုလုပ်ခဲ့ပါတယ်။ကျွန်တော်ကျော်လင်ဦးပါ။